ပြည်ခဲ့တဲ့သတင်းဘက်ကအိန္ဒိယနိုင်ငံအရှေ့မြောက်ဒေသအာတန်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူမျိုးရေးတည်ကြုံနေမှာအနည်းဆုံး42ယောက်သေဆုံးပြီးတဲ့နောက်ကယ်ဆယ်ရေးစခန်းနေမှာအိုးအိမ်ဆွန့်ထွက်ပြေးလာသူတွေထောင်ပေါင်းချီရောက်နေကြပါတယ်။ဘိုဒိုတောင်ပေါ်တိုင်းရင်းသားတွေနဲ့နောက်ထပ်ဝင်ပြီးတော့အခြေချလာတဲ့ဘင်ဂါလီမွတ်စလင်တွေကြားအကြမ်းဖက်တိုက်ခိုက်မှုတွေရက်တရော်ကြာဖြစ်ပွားခဲ့တာကြောင့်အာတန်ပြည်နယ်ကလူမျိုးရေးတည်ကြုံနေအဆိုးဝါးဆုံးဖြစ်ခဲ့တဲ့နေရာတွေမှာအိန္ဒိယလူမျိုးရေးတပ်ဖွဲ့ဝင်တွေကင်းလည်နေကြပါတယ်။နောက်ထပ်တိုက်ခိုက်မှုတွေမပေါ်ပေါက်ဖို့ဒီဒေသတွေမှာညမထွက်ရအမိန့်ထုတ်ထားပြီးချိုးဖောက်တဲ့သူတွေကိုတွေ့တဲ့နေရာမှာပြစ်ခတ်ဖို့ပြည်နယ်အာဏာပိုင်တွေကလုံခြုံရေးတပ်ဖွဲ့ဝင်တွေကိုအမိန့်ပေးထားပါတယ်။အာတန်ပြည်နယ်ဝန်ကြီးချုပ်ထာရန်ဂိုဂိုရီဟာဒီကနေ့မှမငြိမ်မသက်ဖြစ်တဲ့နေရာတွေကိုလှည့်လည်စစ်ဆေးခဲ့ပြီးတော့စနေနေ့မှာတော့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်းလည်းအာတန်ပြည်နယ်ကိုရောက်ရှိလာမှာဖြစ်ပါတယ်။